မြန်မာနိုင်ငံလူခွင့်အခြေအနေနဲ့ပတ်သက်တဲ့အစီအစဉ်ခန်းစားတွေကိုဒီကနေ့အင်္ဂါနေ့မှာကုလသမဂ္ဂဒေါက်တာညီလာခံတက်တရကော်မတီရှေ့မောင်မှာအထူးကိုယ်စားလှယ်တွေဖြစ်ကြတဲ့မစ်ယန်ဟီလီနဲ့မဇူကီဒရာဆူမန်တို့ကအတီးတီးတင်ပြကြဖို့ရှိပါတယ်။မဇူကီဟာလူညိုရေးကောင်စီမှသူဦးဆောင်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့အစီအစဉ်ခန်းစားကိုမနေ့ပြန်ပေါ်တစ်ခုနေကြလို့ရှိရင်လည်းတင်ပြဖို့ရှိပါတယ်။နေလုံးကကုလသမဂ္ဂအတွင်းမှုချုပ်ယုံရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာလည်းမြန်မာပြည်နဲ့ပတ်သက်တဲ့ပြောကြားမှုတွေရှိခဲ့ပါတယ်။ဒီအကြောင်းမတ်အင်ဂျင်နဲ့စူးစီးတင်ပြပါလိမ့်မယ်။
ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူခွင့်ရေးနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီမှမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုဒီကနေ့အပြန်လည်ဆွေးနွေးတင်ပြဖို့ရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူ့ကျုံရေးတပ်တွေရဲ့ကြီးမားကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကမှန်မှန်ကန်ကန်စုံစမ်းစစ်ဆေးနိုင်တဲ့အခြေအနေမရှိတဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လွတ်လပ်ပြီးတခြားစုံစမ်းစစ်ဆေးဖို့အဓိကအကြံပြုထားတဲ့အစီအစဉ်ခန်းစာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကဒီကနေ့ဒေသဆန်တော်ချိန်ညနေ 3:00 မှာတတိယကော်မတီမှာတင်ပြမှာပါ။ရန်ဟီလီနဲ့အတူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒရူစမန်ကလည်းရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ဆိုးရွားလာတဲ့ဖိနှိပ်နှိမ်ပယ်မှုဟာလူမျိုးတုံးတပ်ဖြတ်မှုမြောက်နေကြောင်းဩဂုတ်လနောက်ပိုင်းကထုတ်ပြန်ထားတဲ့စာမျက်နှာ400ကျော်ရှိတဲ့အစီရင်ခံစာကိုတတိယကော်မတီမှတင်ပြမှာပါ။ဗုဒ္ဓဘုနဲ့မှာတော့လုံခြုံရေးကောင်စီမှာမာဇူကီဒရူစမန်ဟာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့သူတို့အဖွဲ့ပြုစုထားတဲ့အချက်အလက်တွေကိုတင်ပြဖို့ရှိပါတယ်။အခုလိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုလုံခြုံရေးကောင်စီကိုဖိတ်ခေါ်ပြီးဆွေးနွေးမဲ့အစီအစဉ်ကိုအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်တို့ကကန့်ကွက်ခဲ့ကြပေမဲ့လည်းကြံအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဗြိတိန်၊ပြင်သစ်၊အမေရိကန်နဲ့အတူအလဲကြအဖွဲ့ဝင်နိုင်ငံ10နိုင်ငံတွေက Netherlands, Sweden, Poland, Peru,ကူဝိတ်အိုက်ဗရီကိုစတဲ့6နိုင်ငံရဲ့ထောက်ခံမှုကြောင့်လုံခြုံရေးကောင်စီမှမြန်မာအရေးကိုဆွေးနွေးတင်ပြဖို့ဖြစ်လာတာပါဒီလိုဆွေးနွေးမဲ့အခြေအနေကိုကန့်ကွက်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တိုဆွမ်းကလုံခြုံရေးကောင်စီကိုပြီးခဲ့တဲ့အင်္ဂါနေ့ကအကြောင်းကြားစာပေးပို့ခဲ့ပါတယ်လူခွင့်ရေးနဲ့ဆိုင်တဲ့အကြောင်းအရာကိုလုံခြုံရေးကောင်စီအောက်မှာတိုက်ရိုက်ခေါ်ဆွေးနွေးတာဟာလုံထုံးလုံနည်းနဲ့မကိုက်ညီကြောင်းတမ်မတ်ကြီးက VOA ကိုပြောပါတယ်အောက်တိုဘာလ24ရက်ဗုဒ္ဓဘူးနေ့လုံခြုံရေးကောင်စီမှာမြမအရေးဆွေးနွေးပွဲမတိုင်ခင်ဒေသဆန်တော်ချိန်နေ့လယ်17နာရီမှာတော့ရန်ဟင်းလီနဲ့မာဇူကီဒရူစမန်တို့ရဲ့ပူတွဲသတင်းစာရှင်းလင်းပွဲကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်ဖို့ရှိပါတယ်။ဒီစီစဉ်တဲ့ပတ်သက်လို့မနေ့တနင်္လာနေ့ကပြုလုပ်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဖာရင်ဟတ်ကအတည်ပြုပြောဆိုခဲ့ပါတယ်။ဒါအပြင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာရနာဘူဂနာရဲ့ဆယ်ရက်ကြာမြန်မာနိုင်ငံခီးစဉ်ပြီးဆုံးခဲ့တာနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာဖာရင်ဟတ်ကအခုလိုပြောသွားပါတယ်
The envoy stressed that accountability and inclusive dialogue are the two pillars.
ရုပ်သားပြန်လည်ပြည်ညာရေးအတွက်တာဝန်ခံမှုတာဝန်ယူမှုနဲ့သက်ဆိုင်သူအားလုံးပါဝင်တဲ့တွဲဆုံဆွေးနွေးမှုဟာအဓိကတောက်တိုင်နှစ်ခုဖြစ်တယ်ဆိုတာကိုအထူးကိုယ်စားလှယ်ကအလေးထားပြီးတော့ပြောကြားခဲ့ပါတယ်။ယုံကြည်စိတ်ချရတဲ့အချက်လက်ရှာဖွေရေးဟာအရေးကြီးတယ်ဆိုတာကိုလည်းအထူးကိုယ်စားလှယ်ကအလေးနဲ့ထောက်ပြခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ခွဲခြားဆက်ဆံမှုတွေအတွက်လုံးဝလက်မခံသင့်ဘူးဆိုတဲ့လူထုပညာပေးလှုပ်ရှားမှုကိုဆောင်ရွက်တင်ကြောင်းတိုက်တွန်းခဲ့ပါတယ
်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ရိုဟင်ဂျာတွေနေရပ်ပြန်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားလက်ရှိဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သဘောထားကိုသတင်းတော့တဦးမေးမြန်းရမှာတော့ဖာရင်ဟတ်က
The basic point is that our bodies on the ground including
အခြေခံချက်ကရခိုင်ပြည်နယ်ကိုရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ပြန်နိုင်တဲ့အခြေအနေတွေမရှိသေးဘူးဆိုတာကိုအဲ့ဒီမှာရောက်နေတဲ့ကုလသမဂ္ဂအဖွဲ့တွေကယူဆကြတဲ့အချက်ပါပဲ။အဲဒါကြောင့်မို့အခြေအနေတွေကိုပို့ပြီးတော့ကောင်းမွန်အောင်လှုပ်ဆောင်မှုလိုပါသေးတယ်။ဒါပေမဲ့ခြေလှမ်းတချို့ယူတာကိုတွေ့ရပေမဲ့ရိုဟင်ဂျာတွေနေရာချင်းပြန်နိုင်ဖို့လှုပ်ဆောင်စရာတွေအများကြီးကျန်နေသေးတယ်လို့ကျွန်တော်တို့ယူဆပါတယ်
။ဒီတော့တွင်နယူးယောက်ကုလသမဂ္ဂဌာနချုပ်ကိုရောက်ရှိနေတဲ့ရန်ဟီလီဟာကုလသမဂ္ဂဆိုင်ရာဥရောပသမဂ္ဂတန်အမတ်ကြီးအဒမ်ဆန်နဲ့တနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့အခက်အခဲစိန်ခေါ်မှုတွေရှိနေပေမဲ့နောက်မဆုတ်ဘဲစုံစမ်းစီရင်ခံတင်ပြတဲ့ရန်ဟီလီရဲ့ဆောင်ရွက်ချက်တွေကိုဥရောပသမဂ္ဂကအပြည့်အဝထောက်ခံကြောင်းကတိပြုပြောကြားခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာဥရောပသမဂ္ဂရဲ့ Twitter အကောင့်မှာဖော်ပြထားပါတယ်အလားတူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒရူစမန်နဲ့တန်မတ်ကြီးအဒမ်ဆန်တို့တွေ့ဆုံပြီးအမြင်ချင်းဖလှယ်ခဲ့ကြကြောင်းလည်းရေးသားထားပါတယ်ရှင်